လေးရှားနေတဲ့စာတော်ကိယန်ရဲ့တဖက်ထိုင်းနိုင်ငံပဲ channel မှာမြန်မာနိုင်ငံသား14ဦးကိုစင်ကြီးတုံးကဖမ်းဆီးရမိခဲ့တယ်လို့ Bangkok Post သတင်းစာမှာရေးပါတယ်။အုပ်စု2စုအနေနဲ့ဖမ်းဆီးမိခဲ့တာဖြစ်ပြီးတော့အမျိုးသား4ဦးအမျိုးသမီး3ဦးစုစုပေါင်း9ဦးပါတဲ့ပထမအုပ်စုကတော့ထိုင်းနိုင်ငံကြီးရွာကကားလမ်းပေါ်မှာဖမ်းဆီးရမိတာဖြစ်ပါတယ်။သူတို့ကိုတင်ဆောင်လာတဲ့ကားပေါင်းသမားကတော့တဦးကိုဘတ်ငွေတစ်ထောင်ယူပြီးတော့မလေးရှားနိုင်ငံကိုတည်ဖို့ပြီးခဲ့တယ်လို့ဆိုပါတယ်။နောက်ထပ်ဒုတိယအုပ်စုကတော့အမျိုးသား5ဦးအမျိုးသမီး2ဦးစုစုပေါင်း9ဦးပါပြီးတော့နေဆက်ကတောဆက်ထဲမှာပေါအောင်နေစင်မှာဖမ်းမိရမိတာဖြစ်ပါတယ်။သူတို့အားလုံးဟာမလေးရှားနိုင်ငံမှာအလုပ်လုပ်ကြံ့ခွင့်ရဖို့အတွက်ပွဲစားစုစုကိုမလေးရှားရင်းကစ်ငွေ3500ဘာနဲ့ဆိုရင်တော့4500ပေးခဲ့ရတယ်လို့ပြောတယ်လို့ဘန်ကောက်ပို့သတင်းစာမှာရေးပါတယ်။ထိုင်းနိုင်ငံတွင်းမှာလူကုန်ကူးမှုတွေနဲ့ပတ်သက်လို့အမေရိကန်ပါဝင်နိုင်ငံတကာကဖိအားတွေကြီးလာတာမလို့ထိုင်းဆွေရအနေနဲ့ကအခုနှစ်ပိုင်းတွင်းမှာလူကုန်ကူးမှုတိုက်ဖျက်ရေးကိုအရှင်းမြင့်ဆောင်လာပါတယ်။လူကုန်ကူးမှုအဓိကတားကောင်တွေကတော့မြန်မာပါဝင်အင်းကြီးချင်းနိုင်ငံတွေကတရားမဝင်လုပ်သားတွေဖြစ်ကြပါတယ်။သရှိအဖြစ်တော့ကိုဗစ်ကာယောဂါစီးမင်းတွေကြောင့်နေဆက်အသွားလာတွေကိုတင်းကျပ်တားချိန်နေဖြစ်ပါတယ်ခင်ဗျာ။